ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်0653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်0953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိဆိုကွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာနေ့ရည်လေးအချိန်ကားလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလေးရပါတယ်ရှင်။တော်တာရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာဘဝသည်ညီညွတ်မြတ်တာစွာပြုမှုခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တော်တာရှင်များရှင်။ဘဝကညီညွတ်မြတ်တာစွာပြုမှုတာဆိုတဲ့အရာတွေကမြတ်တာစွာလေးချင်ခံယူမှုကလည်းပါဝင်လျက်ရှိပါတယ်။တရက်မှာမိနစ်30လမ်းလျှောက်တာကနှလုံးရောဂါဖြစ်ပွားမှုကို50ရာခိုင်နှုန်းရောကြစေပြီးဒေါသထွက်တာနှွမ်းနေတာစိတ်ဖြည့်ဆည်းမှုဖြစ်တာတွေကိုရောကြစေပါတယ်။သုတရှင်များရှင်အောင်မြင်ခြင်းကျမ်းမာဒုက္ခကမိတ်ဆွေကိုပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝစွာပေးမှာဖြစ်ပါတယ်။ဘဝရဲ့ညီညွတ်မြတ်တာမှုရဲ့လှူဆောင်မှုနောက်တစ်ချက်ကရေကိုမြတ်တာစွာတောက်သုံးခြင်းပဲဖြစ်ပါတယ်။ရေကူးမြတ်တာစွာတောက်တုံခြင်းဖြင့်ကျမတို့ရဲ့အတွေးခေါ်တွေကိုတိုးတက်စေပါတယ်။အုံနောက်ရဲ့80ရာခိုင်နှုန်းကရေဖြစ်ပါတယ်။ရေငတ်တဲ့အုံနောက်ကဇီးသီးကြောက်ကဲ့သို့6တွေ့နေပါတယ်။တနည်းမှာစောရမပါတဲ့ရေ6ခွက်ကနေ10ခွက်အထိတောက်တုံပေးခြင်းဖြင့်နှလုံးရောဂါဖြစ်ပွားမှုကိုကာကွယ်ပေးပါတယ်။ရေတောက်ခြင်းအဖြစ်၆ကပ်ကိုကုသပေးပါတယ်။အရေးပြားကိုလှပစေပြီးခန္ဓာကိုယ်အတွင်းပိုင်းကိုလည်းတန့်ရှင်းစေပါတယ်။ရင်နွေးကိုအစာမစားမီတောက်သုံးပေးခြင်းဖြင့်စိတ်ကိုနှိုးထစေပြီးအစာခြေထောက်ကိုလည်းကူညီပေးပါတယ်။သုတရှင်များရှင်အသက်တာရဲ့နေ့စဉ်လှုပ်ဆောင်မှုမှာရေတောက်တာကတန်ဖိုးရှိသလိုညီမျှတဲ့အသက်ရှင်မှုကိုဖြစ်စေပါတယ်။သုတရှင်များရှင်မှန်ကန်စွာတွေးခေါ်တာကလည်းညီမျှတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ပါတယ်။ကျမတို့အတွက်အုံနောက်အောက်ပိုင်းခန်းစားချက်ကစင်ကြင်တုံတရားနဲ့ရွေးချယ်မှုတစ်ခုဖြစ်စေပါတယ်။အုံနောက်အထက်ပိုင်းကသဘာဝကိလေသာလွမ်းမိုးမှုကိုထိန်းချုပ်နိုင်စွာရှိပါတယ်။အုံနောက်အရှိပိုင်းကအပြည့်သဘောအတွေးခေါ်တွေကိုအပြုသဘောအတွေးခေါ်အဖြစ်ပြောင်းလဲနိုင်ပါတယ်။အုံနောက်အရှိပိုင်းကမိတ်ဆွေကိုအချစ်စိုးဖျောက်ပြက်ဖို့နဲ့ကောင်းတဲ့ရွေးချယ်မှုပြုလုပ်ဖို့ကူညီပေးပါတယ်။သောတာရှင်များရှင်မှန်ကန်တဲ့တွေးခေါ်မှုကညီမျှတဲ့လှုပ်ဆောင်မှုဖြစ်ပါတယ်။ကျမတို့ရဲ့အချိန်ကိုဦးစားပေးတဲ့အရာအတွက်အသုံးပြုတာကမျှတာတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။မိသားစုဘဝမှာပျော်ရွှင်တဲ့အရာတွေကိုအတူတကွလှုပ်ဆောင်တာကဘဝရဲ့စိတ်အားတက်ဖွယ်ရာဖြစ်ပါတယ်။သောတာရှင်များရှင်အများသောသူတို့ဟာမိသားစုတွင်တော်လကောင်းလူမှုရေးကျင့်ဝတ်တွင်တော်လကောင်းမျှတမှုရှိဖို့ကြိုးစားကြပါတယ်။ဒီလိုကြိုးစားမှုကနေကိုယ်ကာယဝိညာဉ်ရေးကောင်းမှုနဲ့ပေါင်းတင်ဆက်ဆံရေးနဲ့မကောင်းတဲ့အကျင့်တွေကိုဆွန့်ပစ်ခြင်းစတဲ့အရာတွေတဲကနေကောင်းမှုနဲ့ဆုလက်ကိုရရှိစေပါတယ်။တွတ်တာရှင်အင်းင်းနဲ့ပူပြီးကောင်းမွန်တဲ့မျှတတဲ့အသက်တာကိုစတင်ဖို့ကြိုးစားတာနဲ့နေတိုင်းစားသမှုနဲ့အတူ အနာဂတ်အတွက်ဆုံးဖြတ်ချက်ကိုအသေးချာပြုလုပ်ရမှာဖြစ်ပါတယ်တော်တော်ရှင်များရှင်မိတ်ဆွေအင်းဤနဲ့ဘယ်အရာကိုခြံထားတင်တယ်လဲပြောင်းလဲတင်တယ်လဲဆိုတာကိုရွေးချယ်ဆုံးဖြတ်ရမှာဖြစ်ပါတယ်တော်တော်ရှင်များရှင်မိတ်ဆွေသားလေးမိမိဘဝရဲ့ပိတုကားဆရာဖြစ်ပါတယ်ဘဝသည်ညီညွတ်မြတ်တာစွာပြုမူခြင်းဆိုတဲ့အတိုင်းနေ့စဉ်နဲ့အမျှကျမတို့အသက်ရှင်တဲ့အခါဦးစားပေးတဲ့အရာတာဝန်ဝတ္တရားအမျိုးမျိုးကိုမျှတအောင်ကြိုးစားကြရမှာဖြစ်ပါတယ်တော်တော်ရှင်များအားလုံးကိုယ်ဤကျမ်းမာခြင်းစိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နားတော်တာဆင်ရင်ခွန်အာယူကြပါစို့
ချက်တော်တော်ရှင်ဓမ္မမိတ်ဆေပေါင်းတို့မင်္ဂလာပါတော်တော်ရှင်ဓမ္မမိတ်ဆေပေါင်းဆေယောကောပါရှင်လန်းချမ်းမြေ့ပြီးတော့ဘုရားကောင်းကြီးနဲ့တူသင်တို့အားလုံးငြိမ်သက်ခြင်းဝမ်းမြောက်ခြင်းစစ်မှန်ခံစားရပါစေချက်တက်မိတ်ဆေပေါင်းတို့ဒီကနေ့မှလည်းပဲချက်တက်မိတ်ဆေတို့ကိုပေးသွားခြင်းနဲ့နောက်ကပတ်တော်သတင်းစကားကတော့ကဲတင်ချင်းလုပ်ငန်းတွေမှာလည်းဖော်ပြထားသောအရာကဲတင်ချင်းလုပ်ငန်းတွေမှာလည်းဖော်ပြထားသောအရာဘယ်အရာဖြစ်မလဲဒီနေ့ဒီချင်းရကိုကျွန်တော်လေ့လာကြပါစို့စာလင်ကျမ်းခန်း29ပိုင်းငယ်1မှာကောင်းငင်သည်ဘုရားသခင်၏ဘုန်းတော်ကိုကြားပြော၍မောမြနေချက်သည်လက်တော်နှင့်လှုပ်သောအရာများကိုပြတတ်၏သာဝရဘုရားရဲ့အတွင်းစရိတတန်တော်ကိုကဲတင်ချင်းလုပ်ငန်းတွေမှာလည်းပဲဖော်ပြထားပါတယ်ဒါဒီနေ့ကဲတင်ချင်းလုပ်ငန်းတွေပေါ်မှာအဓိကဖော်ပြထားခြင်းအရာကတော့ထာဝရဘုရားရဲ့အတွင်းစရိတတရံတော်ကိုကျွန်တော်ကပုံပုံပြီးတော့သိရှိနားလည်သွားဖို့ဖြစ်ပါရဲ့သိရှိနားလည်သွားဖို့ဖြစ်ပါတယ်စာလင်ကျမ်းခန်း89ပိုင်းငယ်6မှာဆိုရှင်ကဲတင်တော်မူသောဘုရားနာမတော်ဤဂုံကိုထောက်၍အကျွန်ုပ်တို့ကိုမာစားတော်မူပါနာမတော်အတွက်ကြောင့်အကျွန်ုပ်တို့ကိုနှုတ်ယူ၍အပြည့်များကိုဖြည့်ရှင်းတော်မူပါနာမတော်ဘုန်းတော်အဖျင်ထာဝရဘုရားရဲ့အတွင်စရိတ်တတန်တော်အရာကျွန်တော်တို့ကိုကဲတည်တော်မူခြင်းပဲဖြစ်ပါတယ်စာလင်ကျမ်းခန်း85ပိုင်းငယ်6မှာငါတို့ပြည်၌ဘုန်းတော်ကျင်းဝတ်မြေအကြောင်းကဲတည်တော်မူခြင်းကျေးဇူးသည်ဖယားသခင်ကိုကြောက်ရွံ့တော်သူတို့ရဲ့အနည်းတို့အေကံမှန်ရောက်လေပြီကျွန်တော်တို့အချိန်တိုင်းအနည်းနာမှာရရှိနိုင်တဲ့ဖယားသခင်ရဲ့ဘုန်းတော်ဆိုတာကတော့ကဲတင်လို့တဲ့ဖယားသခင်ရဲ့စရိတတရံတော်ပဲဖြစ်ပါတယ်မောရှေတောင်းဆိုတဲ့အတိုင်းဘုရားသခင်ဟာမိမိဖြစ်တော်မူတဲ့အတိုင်းပေါ်ပြပေးခြင်းဖြစ်ပါတယ်ဘုရားသခင်ရဲ့ဘုန်းတော်ကိုနားလည်မြင်တွေ့ခဲ့ရတဲ့မောရှေကနေတဆင့်ထမြောက်အကျံခန်း32ပိုင်းငယ်29မှာမောရှေသည်တက်တေခံချက်ကြောက်ပြားနှစ်ပြားကိုကင်လျက်သင်းနာတောင်ပေါ်မှဆင်းသက်တော်အခါမိမိနှင့်ဘုရားသခင်နှုတ်ဆက်တော်မူသောကြောင့်မိမိမျက်နာအရေထွန်းပချောင်းကိုမိမိမသိဘုရားသခင်ရဲ့အတွင်းစရိတတရံတော်ကိုမြင်ရကြားရနားလည်လာတဲ့အချိန်ကနေစပြီးတော့လူသားမောရှေရဲ့ပြင်ပပေါ်လွင်မှုဟာလဲထူးခြားတာကိုတွေ့ရမှာဖြစ်ပါတယ်။ဘုရားသခင်ရဲ့ဘုန်းတော်တော်ကလူသားတွေရဲ့မျက်နာပေါ်မှာပေါ်လွင်လာပါတယ်။မောရှေကနေတဆင့်ရောင်းပြန်ဟတ်တဲ့ဘုရားသခင်ရဲ့ဘုန်းတော်တကိုးတော်ပဲဖြစ်ပါတယ်။မောရှေရဲ့မျက်နာကနေဘယ်သူ့ရဲ့ဘုန်းတော်ကထုံနေတတာလဲ။ဖယားသခင်ရဲ့ဘုန်းတော်ပဲဖြစ်ပါတယ်။ဖယားသခင်ရဲ့ဘုန်းတော်ဟာလူသားတွေအထက်ကနေတက်ဝင်ရောင်ပြန်ဟတ်တဲ့တကိုးအစွမ်းရှိပါတယ်။ထမြောက်ကြံခန်း33ပိုင်းငယ်17မှာထာဝရဘုရားသည်အဆွေခင်မွန်ချင်းကိုနှုတ်ဆက်တတ်သည့်နေ့တူမောရှေနှင့်မျက်ချင်းဆိုင်၍နှုတ်ဆက်တော်မူ၏။မောရှေသည်တတ်သေးသောပြန်ဝင်သောအခါသူ၏လက်ထောက်နှုံဤသာယောရှုမြေတော်လူလင်သည်တဲတော်မှမထွက်ဘဲနေ၏။ဘုရားသခင်နဲ့မောရှေရဲ့မျက်နှာချင်းဆိုင်နှုတ်ဆက်ခြင်းဟာအကျိန်ပေါင်းများစွာရှိပါတယ်။ဒါကြောင့်မောရှေဟာတာမန်လူထက်ပို့ပြီးတော့ထူးခြားနေတာဖြစ်ပါတယ်။ထူးခြားသွားတဲ့အချက်ကတော့တောရရာကျမ်းခန်း7ပိုင်းငယ်3မှာမောရှေသည်မြေကြီးပေါ်မှာရှိနေသောသူအပေါင်းတို့ထက်သာ၍နူးညံ့သိမ့်မွေ့သောသဘောရှိ၏။ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်ကိုနားလည်ခြင်းတွေ့မြင်ရခြင်းဆိုတဲ့အကျိုးရလဒ်ဖြစ်ပါတယ်။နူးညံ့သိမ်မွေ့တဲ့သဘောဆိုတာလွယ်လွယ်နဲ့စိတ်မဆိုးထခြင်းဖြစ်ပါတယ်။ဘုရားသခင်ရဲ့ဘုန်းတော်ကိုရောင်ပြန်ဟတ်တဲ့အကျိုးရလည်းပဲဖြစ်ပါတယ်။မောရှေရဲ့တတ်တာဟာအစာပိုင်းနဲ့လုံးဝခြားနားသွားခဲ့ပါတယ်။ မောရှိရဲ့တတရဲ့အစာပိုင်းကိုကျန်းစာတွေကဘယ်လိုဖော်ပြထားလဲဆိုတော့ထမြောက်ကြခိုင်းနှစ်ပိုင်းငယ်17ဆနစ်မှာမောရှိသည်ကြီးသောအခါမိမိအမျိုးသားချင်းတို့ရှိရာသို့သွား၍သူတို့အမှုထမ်းသောအချင်းရာတို့ကိုကြည့်ရှုလေ၏မိမိအမျိုးသားဟေဘဲလူတယောက်ကိုအဲကုတုလူရိုက်သည်ကိုမြင်လျင်ပတ်လေကြည့်ရှုရဲ့အဘယ်သူမျှမရှိသည်ကိုသိသောအခါအဲကုတုလူကိုတတ်၍တဲတဲ၌မြုပ်ထားလေ၏ဒီကျမ်းချက်ကိုကြည့်လိုက်တဲ့ခါမှာမောရှိကပထမသူ့ရဲ့ဖျားနဲ့မတွေ့ခင်သူ့ရဲ့စရိတသူ့ရဲ့ဇရိုက်ကိုပေါ်ပြနေတဲ့ကြမ်းကြက်ပဲဖြစ်ပါတယ်အကျမ်းဖတ်တတ်တဲ့နာစီလိုဇရိုက်တတရံပိုင်ရှင်ပဲဖြစ်ပါတယ်ဤချစ်တိုင်းပြည့်ရဲ့လောင်ရိပ်အောင်မှာကြီးထွားလာပြီးတော့ဤချစ်ရဲ့ဇရိုက်တတရံအတွင်းစိတ်သဘောထားတွေဟာမောရှိထဲကိုကူးဆက်သွားပြီးတော့ဤချစ်ရဲ့ဇရိုက်လက္ခဏာပေါ်လွင်နေတာပဲဖြစ်ပါတယ်ဒါကြောင့်မောရှိရဲ့အသက်တာကို၃ပိုင်းမြင်လို့ရတယ်ပထမနှစ်ပေါင်း40ဤချစ်တိုင်းပြည့်ကအသက်တာဒုတိယနှစ်ပေါင်း40ကတော့မိရန်တော်တဲ့ကအသက်တာတတိယနှစ်ပေါင်း40ကတော့ခေါင်းဆောင်လုပ်တဲ့အသက်တာပဲဖြစ်ပါတယ်ပထမနှစ်ပေါင်း40ကိုကျွန်တော်ကြည့်လိုက်တဲ့ခါမှာအီဂျစ်နိုင်ငံရဲ့ဘုံတကိုယဉ်ကျေးမှုကိုရောင်ပြန်ဟပ်နေတဲ့အသက်တာပဲဖြစ်ပါတယ်နောက်နှစ်ပေါင်း40ကတော့ဘဝရဲ့ဩဝါဒကိုခံယူပြီးတော့နာခံခြင်းကိုရောင်ပြန်ဟပ်နေတဲ့အသက်တာပဲဖြစ်ပါတယ်နောက်ဆုံးနှစ်ပေါင်း40ကတော့ဖခင်သခင်ရဲ့တီးခံစိတ်ရှိတနာကျင်နာတခြင်းကိုရောင်ပြန်ဟပ်နေတဲ့အသက်တာပဲဖြစ်ပါတယ်။သခင်ယေရှုခရစ်တော်ရဲ့ဇာတိတာကိုရောင်ပြန်ဟပ်နေတဲ့အသက်တာပဲဖြစ်ပါတယ်။ဒါကြောင့်မောရှိရဲ့အသက်တာဟာဘုရားသခင်ရဲ့ဘုန်းတော်ကိုရောင်ပြန်ဟပ်နေတဲ့အသက်တာပဲဖြစ်ပါတယ်။မောရှိဟာသူ့ထက်သာပြီးကြီးမြတ်တဲ့ခရစ်တော်ကိုပုံဆောင်ခြင်းဖြစ်ပါတယ်။ဒီနေ့မှာပေါ်ထွန်းလာမယ့်တိုးထိန်ကြီးသခင်ခရစ်တော်ကိုကိုးစားပြုတာပဲဖြစ်ပါတယ်။ဒါကြောင့်တရားဟောကြားခန်း18ပိုင်းငယ်18မှာသူတို့အမျိုးသားချင်းတို့အထဲ၌တင်နှင့်တူသောပရောဖက်တစ်ပါးကိုသူတို့အပေါ်ငါပေါ်ထွန်းစီ၍ထိုပရောဖက်၌ငါစကားကိုငါအသက်ဖြင့်ငါမာထားသမျှတို့ကိုသူတို့အားဆင်းဆူရလိမ့်မည်မောရှင်နဲ့တူတဲ့ပရောဖက်တစ်ပါးပေါ်လာလိမ့်မယ်ဆိုတဲ့အကြောင်းကိုဂရိပေးထားတာပဲဖြစ်ပါတယ်။ဒါရှင်ဟောခရစ်ဝင်ခန်းကြီးတိပိုင်းငယ်14မှာနောက်ကမတော်သည်လည်းလူသားတိအဖြစ်ကိုခံယူ၍ဂျေဇုတော်နှင့်၎င်းတစ္ဆာတော်နှင့်၎င်းပြေဆုံးလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမဲတော်၌တပါတီတော်သားတော်ဤဘုံကဲ့သို့သူဤဘုံတော်သည်ငါတို့သည်မြင်ရကြပြီเนาะသူဤဘုံတော်ကိုငါတို့သည်မြင်ရကြပြီတခင်ယေရှုခရစ်တော်ဟာအမောင်ကဘာထဲမှာထာဝရဖျားရဲ့ဘုံတော်ကိုဖော်ပြဖို့ရန်အတွက်ကြွားဆင်းလာတာပဲဖြစ်ပါတယ်ထာဝရဖျားတခင်ရဲ့ဘုံတော်ကိုအပြည့်စုံဖော်ပြပေးနိုင်တဲ့အစွမ်းရှိသူလည်းဖြစ်ပါတယ်တခင်ခရစ်တော်ဟာမိမိရဲ့ဘုံတော်ကိုတာမကခမဲတော်ရဲ့ဘုန်းတော်ကိုလည်းထင်ရှားစေခဲ့ပါတယ်။ဒါရှင်ဝခရစ်မေခန်းကြီးတက်ရှင်ဝခရစ်မေခန်းကြီးတက်ပိုင်းငယ်18ပါ။ဘုရားသခင်ကဘယ်သူမျှမမြင်စဘူးတော်လဲ။ခမဲတော်ဤရင်ွယ်၌ရှိသောတပါးသောသားတော်သည်ဘုရားသခင်ကိုထင်ရှားစေတော်မူပြီတဲ့။ဘုရားသခင်ဖြစ်တော်မူတဲ့အတိုင်းမသိမမြင်နိုင်တဲ့အသိဉာဏ်အမောင်တိုက်ဆိုတဲ့တေချင်းအချင်းထောင်တဲ့ရောက်နေတဲ့ကျွန်တော်တို့အတွက်သခင်ခရစ်တော်ဟာဘုရားသခင်ရဲ့တွင်စရိတာတရံတော်ဘုံတော်ကိုထင်ရှားစေတော်မူပြီးတော့အစာဥကရေကဖယားသခင်ရဲ့ဘုံတော်ကိုကိုယ်တိုင်မြင်ရတဲ့သူဖြစ်တဲ့အတွက်ကြောင့်ဖယားရဲ့ဘုံတော်ကိုစုံလင်စွာထုတ်ဖော်ပိုင်တဲ့သူပဲဖြစ်ပါတယ်။ဒါရှင်ယောဟန်ခန်းကြီး9ပိုင်းငယ်18မှာကိုယ်အလိုလိုရောက်ဟောပြောတော်သူသည်မိမိရဲ့ဘုံတော်ကိုရှာတတ်၏မိမိကိုစေလွတ်တော်မူသောသူဤဘုံတော်ကိုရှာတော်သူမူကားယုံလောက်တော်သူဖြစ်၏ထောသူ၌မူတာမရှိဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်သခင်ခရစ်တော်ရဲ့ဘုန်းတော်တော်ကိုမောရှိဟာသီနာတောင်ပေါ်မှာတွေ့မြင်နိုင်ခဲ့ပါတယ်မောရှိရဲ့အသက်တာဟာခရစ်တော်ရဲ့ဘုန်းတော်ကိုရောင်ပြန်ဟပ်ခြင်းသာဖြစ်ပါတယ်မောရှိထက်ကြီးမြတ်တဲ့သခင်ခရစ်တော်ဟာလောကမှာသက်ရှင်စင်ပါလေခမဲတော်ရဲ့ဘုန်းတော်ကိုထင်ရှားစေခဲ့တဲ့အသက်တာပဲဖြစ်ပါတယ်သခင်ခရစ်တော်ဟာဒီလောကမှာလာပြီးနေတဲ့အချိန်တုန်းကခမဲတော်ရဲ့ဘုံတော်ဂုံတော်ဇာရိတတော်ကိုအကောင်းဆုံးဖော်ပြခဲ့ပါတယ်ခမဲတော်ရဲ့ဘုံတော်ကိုထင်ရှားစေဖို့ရန်အတွက်ခမဲတော်နဲ့အတူအချိန်တိုင်းကိုအသုံးပြုခဲ့ပါတယ်ဒါရှင်မသက်ခန်းကြီး14ပိုင်းငယ်23မှာစီဝေတော်သူတို့ကိုလွတ်ပြေးမှဆုတောင်းပန္နာပြုအပ်တော်ငါတောင်ပေါ်၌စိတ်ွယ်ရအရက်တို့တက်ကြွသည်ဖြင့်ညအချိန်ရောက်သောအခါတယောက်တည်းရှိနေတော်မူ၏ ရှမာကုခိုင်တစ်ပိုင်းငယ်35ကိုကြည့်တဲ့အခါမှာနန်းနဲ့အချိန်မောမလင်းမီကိုတော်သည်ထပြေးလျင်တောရက်သို့ထွက်ကြွ၍ဆုတောင်းတော်မူ၏။တခင်ယေရှုခရစ်တော်ဟာခမဲတော်ရဲ့ဘုန်းတော်ကိုရောင်ပြန်ထွန်းလင်းဖို့ဘုန်းတော်နဲ့ပြေးဝတဲ့အချိန်ကိုအသုံးပြုခဲ့ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှတို့ရှင်တော့မောရှင်နဲ့တူတဲ့ပရောဖက်တစ်ပါးပေါ်လာမယ်ဆိုတဲ့အကြောင်းဒီနေ့ကျွန်တော်အဲ့ဒီပရောဖက်တစ်ပါးဟာကဘာမောမြေစကြဝဠာကိုအပြစ်ငရဲကနေမှကယ်နှုတ်မဲ့ကယ်တင်ရှင်ယေရှုခရစ်တော်ပဲဖြစ်ပါတယ်။ကယ်တင်ခြင်းသူယေရှုဟာယနေ့ဖျားသခင်ရဲ့အတွင်းစာရိတ္တတရံတော်ကိုဖော်ပြခြင်းဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဖျားသခင်ရဲ့အတွင်းမဲ့ကယ်တင်ခြင်းစီမံကိန်းဟာသူယေရှုဟာယနေ့ကျွန်တော်ကျမတို့အားလုံးအတွက်ဖြစ်ပါတယ်။ဒီတော့ကျွန်တော်တို့အားလုံးကတော့ရှင်ဝမ်းမြောက်ပြီးတော့ဘုရားရဲ့ကုန်းတော်ကိုချီးမွမ်းကြပါဘုရားပို့ဆောင်ကောင်းချီးကိုကျွန်တော်ခံစားနေရတဲ့အခါမှာအဲ့ဒီအတွက်အလင်းမီဘုရားထံမှာသွားရောက်ပြီးတော့ဘုရားနဲ့တူမွေးတော်ချင်းအပြင်ဘုရားပေးမဲ့ဘုန်းတော်ဘုရားပေးမဲ့ကရုဏာဘုရားပေးမဲ့ချစ်ခြင်းတွေကိုခံစားရပြီးတော့ကျွန်တော်အားလုံးအမြဲတမ်းပဲစိတ်အေးချမ်းသာရစွာနဲ့အမြဲတမ်းပဲရှင်မြူးဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းချီးချပေးပါစေအာမင်
လီတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာကောင်းသောပြောင်းဖူးများကိုရိတ်သိမ်းနိုင်အောင်စိုက်ပျိုးနီးဆိုတဲ့ပုံမြင်လေးကိုမမမေချစ်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရေ James Pinter ရေးသားထားတဲ့တိမ်မွေ့စွာစကားပြောနီးဆိုတဲ့စာအုပ်ကပြောင်းဖူးစိုက်ပျိုးခြင်းပထမဆုံးရယာသမားကြီးရဲ့အကြောင်းနဲ့ဆက်ဆက်နေပါတယ်ကွယ်အဲ့ဒီစိုက်ပျိုးရေးသမားကြီးဟာသူတို့ပြည်နယ်ကကျင်းပတဲ့ပြောင်းဖူးပြိုင်ပွဲမှာနှစ်တိုင်းပါဝင်တယ်ကွယ်ပါဝင်ရှင်ပြိုင်တဲ့အခါမှာလဲနှစ်တိုင်းပထမဆုရပါတယ်ကွယ်ကလေးရီဒါကြောင့်သတင်းသမားတယောက်ကစိုက်ပျိုးရေးသမားကြီးရဲ့စိုက်ပျိုးရေးနီးစနစ်တွေကိုအင်တာဗျူးလုပ်ခဲ့ပါတယ်ကွယ်ယာသမားကြီးဟာသူ့ရဲ့ပြောင်းဖူးစေးတွေကိုအနီးနားမှာရှိတဲ့ယာသမားတွေစီမျှဝေပေးတယ်ကွယ်ဒါနဲ့သတင်းသမားကခမည်းနဲ့ပြောင်းဖူးပြပွဲမှာနှစ်တိုင်းရှင်ပြိုင်နေတဲ့သူတွေကိုဒါကြောင့်ခမည်းရဲ့ပြောင်းမျိုးစေးကောင်းတွေကိုမျှဝေပေးခဲ့ရတာလဲဆိုပြီးမေးလိုက်တဲ့ဒီတော့ယာသမားကြီးကဟုတ်ကဲ့ပါခမရတို့တိလာတော့မသိဘူးပြောင်းမှုတွေရဲ့မှဲ့နေတဲ့ဝုတ်မုံတွေကိုလေကတဲဆောင်သွားပြီးပောက်ဝင်းချင်းမှာရှိနေတဲ့စိုက်ခင်းတွေတည်းဖြန့်ပေးတယ်အကယ်၍ကျွန်တော်တို့ယာအနားမှာရှိတဲ့ပြောင်းခင်းတွေဟာအစစ်နိမ့်နဲ့ပြောင်းစေ့တွေစိုက်ထားမယ်ဆိုရင်ဝုတ်မုံကူးဆက်မှုကြောင့်ကျွန်တော်ပြောင်းတွေလည်းအရေးအသွေးကျသွားနိုင်တယ်ကျွန်တော်ကအစစ်မြင့်ပြောင်းကိုစိုက်ပျိုးခြင်းနဲ့ဆိုရင်အနီးပောက်ဝင်းချင်းမှာရှိတဲ့ပြောင်းဖူးစိုက်ပျိုးသူတွေကိုလည်းအစစ်မြင့်ပြောင်းစေ့တွေပေးရမယ်လို့ရှင်းပြသွားတဲ့ကွယ်ကလေးတို့ရေအသက်တာရဲ့ဆက်ဆက်တည်ရှိမှုတွေကိုအဲ့ဒီယာသမားကြီးကအတော်လေးသိထားပုံရပါတယ်ကွယ်ပအဝင်ချင်းမှာရှိတဲ့ပြောင်းတွေတိုးတက်ဖွံ့ဖြိုးမှုမရှိရင်သူ့ရဲ့ပြောင်းတွေလည်းဖွံ့ဖြိုးမှုမရှိနိုင်ဘူးဆိုတာသူသိထားပါတယ်ကွယ်ကလေးတို့ရေမမတို့နေထိုင်တဲ့လူအတိုက်ဝန်းမှာလည်းအဲ့ဒီသဘောတရားအတိုင်းပဲဖြစ်ပါတယ်ကွယ်ငြိမ်းချမ်းစွာနေထိုင်ခြင်းတဲ့သူတွေကကိုယ့်ရဲ့ပဝန်းကျင်ကိုငြိမ်းချမ်းအောင်ကူညီကြရမယ်ကွဲ့စိတ်အေးချမ်းသာရစွာနေထိုင်အသက်ရှင်ခြင်းနဲ့ဆိုရင်သူတစ်ပါးကိုလည်းကိုယ့်လိုဖြစ်နိုင်ဖို့ကူညီပေးရမယ်ကလေးတို့ရေဘာကြောင့်လဲဆိုတော့အသက်တာတစ်ခုရဲ့တန်ဖိုးကိုအဲ့ဒီအသက်တာရဲ့ထိတွေ့နေတဲ့အရာတွေနဲ့တိုင်းတာတန်ဖိုးဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်ကွဲ့ကလေးတို့ရေပျော်ရွှင်စွာနေထိုင်အသက်ရှင်ခြင်းရင်သူတစ်ပါးကိုလည်းပျော်ရွှင်အောင်ကူညီပေးရမှာဖြစ်ပါတယ်ကွယ်ကလေးတို့ရေကောင်းမွန်တဲ့ပြောင်းဖူးတွေကိုစိုက်ပျိုးမယ်ဆိုရင်ကိုယ့်ရဲ့အိမ်နီးချင်းယာခင်းရှင်တွေကိုလည်းကောင်းမွန်တဲ့ပြောင်းစစ်လေးတွေစိုက်ပျိုးပြီးအောင်မြင်ဖို့ကူညီပေးကြရပါမယ်ကွယ်ကလေးတို့အားလုံးပညာဉာဏ်ကြီးပွားကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်ကလေးတို့အားလုံးစမ်းမရွှင်လန်းကြပါစေလို့မမကဆုတောင်းပေးလိုက်ပါတယ်ကွယ်တောင်းကောင်းရတမဖြစ်စေဖို့
အတွေ့အရေးကြီးတဲ့ စကားတွေကြားရမယ်တခဏတာတွေ့မဟုတ်ဘူးစောတသက်တာတွေ့ရေးချည်တဲ့ချိန်မှန်မှန်ဒေနာတော့တာစေပါခွဲညော်လင်းခြင်းအတန်းရေဒီယိုမြန်မာရှာရေဒီယို
မုတ္တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ